အခုလိုတော့ဆက်စွတ်ကြီးကိုနေအကျက်ချုပ်ထက်ပြီးတော့တက်တန်းတိုးလိုက်တဲ့တရက်ထဲမှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လူငယ်တချို့ဖမ်းဆီးခံခဲ့ရတယ်လို့သိရပါဗျ။ဒီလူငယ်တွေဘာကြောင့်အခုလိုဖမ်းဆီးခံခဲ့ရတယ်လဲဆိုတာကိုကျွန်မပဲဆက်ပြီးတော့တင်ပြပေးပါမယ်ရှင်။NLD လူငယ်အဖွဲ့ဝင်24ဦးနဲ့အတူလူဝင်အား90လောက်ဟာ NLD ရုံးချုပ်ကနေတဆင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့နေအိမ်ကိုခြိတက်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလိုခြိတက်တဲ့အချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ NLD လူငယ်18ဦးကိုဖမ်းဆီးသွားကြောင်းဖမ်းဆီးခံခဲ့ရတဲ့ဖြစ်ပျက်တဲ့ပတ်သက်လို့ဆန္ဒပြပွဲမှာပါဝင်သူ NLD လူငယ်အဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပြပါတယ်ရှင်။
ဒီခွဲချုပ်ဖွဲ့ဝင်လူငယ်ပေါ့24ဦးကနေဥဖောင်ပြီးနောက်ပါအင်အား90လောက်မယ်သူတို့ဒီခွဲချုပ်ကနောက်ရှုပ်ကုန်တိုင်းလမ်းမအတိုင်းပေါ့နော်တာမွေဘက်ကသွားပြီးတော့ခါကြကဘာကြီးပြားလမ်းပေါ့တက်တယ်အဲကြွကြွချင်းမပြူပါမယ်လေသူတို့ငင်းငန်းသွားပဲလမ်းလျှောက်သွားအဲနင်းစီကုန်းပွားပွားရိတ်တာအနည်းလေးရောက်တော့ရုပ်ဝတ်ရက်စားဝတ်ထားတဲ့အနာမေးအားစီးနဲ့ရောက်လာဟုတ်လားပြောအဲကားပါလူကဒီအခြေဆုံးကလမ်းလျှောက်နေတယ်ကိုထွန်းထွန်းဝင်းနဲ့မတ်တပ်တပ်ဦးဝေတို့ရှစ်ဆက်မသွားဘူးပြောတယ်အဲတော့ကိုထွန်းထွန်းဝင်းကကျွန်တော်ငင်းငန်းစွာကျွန်တော်တို့ဆန္ဒထုတ်ဖော်နေတာဖြစ်တဲ့အတွက်ဆက်သွားမယ်လို့ကိုယ်ကပြောတယ်။ဆိုတော့ကအနာပိုင်တွေကဘာပြောလဲဆိုတော့သွားဖို့မရှိတော့ဘူး။ဥပဒေထုတ်ထားပြီးဖြစ်ကြောင်းလို့ပြောတယ်။နောက်ပြီးတဲ့အခါမှာအနာပိုင်တွေကဘာထပ်ပြောလဲဆိုတော့မင်းတို့ရုံးကိုပြန်မယ်ဆိုရင်ငါတို့ကားနဲ့လိုက်ပို့ပေးမယ်လို့ပြောတယ်။ဆိုတော့ကကျွန်တော်တို့ကမလိုက်နိုင်ဘူးပေါ့နော်။အဲ့လိုမျိုးပြောတော့ဒီလိုအကုန်လုံးကိုအားမအတင်းဆွဲပြီးတော့ကားပေါ်အတင်းဆွဲတင်ပြီဆိုတဲ့အခါကျတော့အဲ့24ရောက်တဲ့အခါထွက်ပြေးတဲ့လူတွေလည်းထွက်ပြေးဆိုတော့18ရောက်အခန်းခံလိုက်ရတယ်လို့ပြောတယ်။
ဒါပြင်ဆန္ဒပြပွဲမှာပါဝင်ခဲ့သူ NLD လူငယ်နောက်တဦးကလည်းဖမ်းဆီးခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုထပ်ပြောပြပါသေးတယ်ရှင်
။နှစ်ယောက်တွဲစီလက်ချိတ်ပြီးတော့သူဒီအန်လီအိမ်ဘက်ကိုသွားကြတာပေါ့။ကျွန်တော်တို့အဲ့ဒီမတိုင်ခင်မှာတည်းကသူတို့ဒီရွှေကုန်းလိုင်းလီးပွိုင်းမှာဒီလုံဆောင်ရေးအဖြစ်ပဲဒီလုံတိုင်းကားတွေရောပါတွေရောအကုန်လုံးပေါ့တော်တော်များများကိုရှိတယ်လေ။မနက်ထက်ကဒီလုံဆောင်ရေးအချိန်ကြီးကလည်းဒီရန်ကုန်မြို့မှာတော်တော်လေးကိုချထားတာပေါ့။အဲ့ရတဲ့သူထွက်လာလိုက်တာဒီဘိုးဘိုက်တာအကျော်မှာသိနေကဘိုးဘိုက်တာအကျော်မှာသူတို့စတင်ပြီးတော့ကားတွေထူပြီးတော့စတင်ဆွဲတာပေါ့နော်အဲ့လိုဆွဲတာပေါ့ဒီကလမ်းကြောင်းတွေပါသူတို့ကအကုန်လုံးပိတ်တယ်လမ်းကြောင်းတွေပါသူကားကြီးပါတားပြီးတော့သူကနှစ်ကြောင်းပြန်ဆွဲတာပေါ့နော်ပထမဆွဲတယ်ဆွဲပြီးတော့လူ20ပေါ့အားလုံးကဘူးစင်းရတော့18ယောက်လို့ပြောတယ်အဲ18ယောက်ကားပေါ်တင်တယ်ဂျန်တဲ့လူတွေထပ်ပြီးတော့ဆွဲတယ်ပိတ်ပြီးတော့ဖမ်းတာပေါ့ဒါပေမဲ့ဟိုဂျန်တဲ့လူတွေတော့ထပ်မရလိုက်ဘူးအဲ့ဒီတစ်ဖွဲ့အကုန်လုံးဖမ်းသွား
အဲ့ဒီလူငယ်အဖွဲ့ဝင်တွေဟာ NLD ဝစ်စုံတွေကိုဝစ်ဆင်ထားကြတယ်လို့ခမောက်တွေကိုလည်းစောင်းထားကြောင်းပြီးတော့ကျွေးကြော်တန်တချို့ကိုလည်းရွတ်ဆိုခဲ့ကြတယ်လို့ NLD လူငယ်အဖွဲ့ဝင်တဦးကပဲအခုလိုဆက်ပြောပြပါတယ်ရှင်
။ဒီခွဲချုပ်အဖွဲ့ဝင်လူငယ်ပေါ့24ယောက်ကယောက်ျားလေးတွေအပင်ဒီတိုက်ပုံခေါလန်ကရုံးကချင်းလုံးကြီးဝစ်ထားတယ်။မိန်းကလေးတွေကတော့ပင်ဒီရေဖုံးအင်းကြီးဟလာနောက်ကအောက်ကချစ်တယ်အဲ့လိုဝစ်ထားကြတယ်။ NLD ယူနီဖောင်းပေါ့ဗျာ။အဲမထားပြောတော့အဲ့ဒီချိန်တော့မိုးကတက်တက်မဲမဲကြွားနေတယ်။အရင်တည်းကတော့မဟုတ်ပေါ့လေ။အဲ့လိုကြွားနေတဲ့အတွက် NLD တစိမ့်ပါခမောက်တွေသူတို့စောင်းထားကြတယ်။အဲ့24ဦးကနေဥဖောင်ပြီးနောက်ပါအင်အား90လောက်မယ်သူတို့ဖွဲ့ချုပ်ရုံးရှိမှသူတို့ဆန္ဒထုတ်ပေါ်တယ်လေ။ဟိုအဲ့လိုသူတို့ဆန္ဒသူတို့ထုတ်ပေါ်တဲ့အခါမှာသူတို့ကဟိုအဖြူရောင်ပိတ်စပုံမှာအနည်းရောစာရင်းရေးထားတယ်။အဲ့ဒါကဒေါ်မန်းစုကြည်ချက်ချင်းဆိုပေါ့နော်။အဲ့မှာသူတို့ကြွကြောင်းတန်းနေတိုင်နေခင်ဗျ။တိုင်တာကဘာသာစုကြည်ချက်ချင်းလို့ငါပြောနိုင်ငံတကာအကူအညီချက်ချင်းပေးအဲသူတို့ကအဲ့နှစ်ခုကိုသူတို့တိုင်ကြတယ်တိုင်ပြီးတဲ့အခါကျတော့သူတို့အဲ့မှာဟွာပေါ်ဒီနိုင်ွက်တာတာတော့သူတို့အဲ့လိုနေလိုက်တယ်နေပြီးတဲ့အခါကျတော့သူတို့ဒီမထက်တဲ့ဥပဒေအနေပြီးဥဆောင်ပြီးတော့ဒီအန်တီချမ်ရှစ်ကိုသူတို့လမ်းလျှောက်ချီကျသွားတယ
်လောလောဆယ်အခြေအနေနဲ့ထီတော့အန်အာနာပိုင်းတွေဘက်ကဒီလူငယ်တွေကိုဘယ်ကိုခေါ်ဆောင်သွားပြီးဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုမသိရသေးပါဘူး